California ပြည်နယ်မှာဂျာတိဥရုလွန်လွန်ကဲကဲပူပြင်းနေတဲ့အတွက်တောင်းမီလောင်ကျွမ်းမှုတွေဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တနင်္ဂနွေနေ့ကစပြီးဓာတ်ဖြတ်တောက်ထားမှာဖြစ်ကြောင်းဒေသခံတသန်းကျော်ကိုလျှက်စစ်တဲ့ဖြန့်ဖြူးပေးနေတဲ့ Pacific Gas and Electric Company ကတောက်ချန်လေးကကြေညာပါတယ် California ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတလုံးမကြာခင်နှစ်တွေအတွင်းမီးလောင်ကျွမ်းမှုအများပြားဖြစ်ပွားတဲ့ကြောင်းရင်းတွေထဲမှာပူပြင်း၆တွေပြီးလေးတိုက်နှုံးပြင်းထန်တဲ့ရာသီဥတုကြောင့်မျက်စင်ဓာတ်ラインတွေစက်ကရီယာတွေချုံရင်းပျက်စီးရတာနဲ့စတင်ခဲ့တယ်လို့အပြစ်တင်ခဲ့ကြတာဖြစ်ပြီးအခုလည်းဒီလိုရာသီဥတုအခြေအနေမျိုးရှိနေကြောင်းရာသီဥတုခံမှန်းချက်တွေကသတိပေးနေပါတယ်။ဓာတ်အားအဖြတ်တောက်ခံရတဲ့ဒေသတွေထဲမှာဆန်ဖရန်စစ္စကိုဘေးကရက်ွက်အများစုအပါအဝင်ကောင်တီ38ခုပါဝင်ပါတယ်။ဒေသခံတသန်းကျော်ရှိတဲ့နေရာကနေပေါင်း၄သိန်းခွဲကျော်နဲ့အလုပ်ဌာနတွေအနေနဲ့တနင်္ဂနွေမနက်ခင်းကနေအင်ကာနေ့ထိမျက်စင်မီမရပဲရှိနေမှာပါဒီဒေသမှာအောက်တိုဘာလတွေမှာမီးကြီးကျယ်လောင်နေရှိပြီးမနစ်ကတော့အင်ဂျင်ပေါင်းရာနဲ့ချီမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတသိန်းလောက်ဘေးလွယာရှောင်တင်းခဲ့ရပါတယ်ဒီဒေသမှာဒီနှစ်ထဲတောင်းမီးလောင်ကျွမ်းမှုပေါင်း၈,၆၀၀ကျော်ရှိခဲ့ပြီးလူပေါင်း၃၁ဦးသေဆုံးခဲ့ရတာပါ